မြန်မာနိုင်ငံရဲ့နေရာအနှံ့ပြားမှာဒုစရိုက်မှုတွေရာဇဝတ်မှုတွေနဲ့အတူပိုင်ရှင်မဲ့မူရည်စေဝါတွေကိုဖမ်းဆီးမိတဲ့တဲ့တင်အပြင်မင်းမဲစရိုက်ဆန်တဲ့မှုကင်းတွေပိုးပြီးတော့များလာတာကိုမြင်တွေ့ကြားသိနေရပါတယ်။ရန်ကုန်တိုင်းဒေသကြီးမင်္ဂလာတို့မြို့နယ်ထဲမှာဖြစ်ပွားခဲ့တဲ့လေးလောင်းပြိုင်လူသတ်မှုအပါအဝင်နေ့လယ်နေခင်းလိုအချိန်မျိုးမှာတော့ခိုးမှုမတိမ်းမှုဖောက်ထွင်းလူရဲမှုလူသတ်မှုတွေအပြင်လက်ရဲဆက်ရဲတိုက်ခိုက်မှုတွေဖြစ်ပွားပြီးရာဇဝတ်မှုကြီးကျူးလွန်ကြတဲ့အခြေအနေတွေကိုလည်းပိုးပြီးတော့တွေ့လာနေရပါတယ်။လင်မယားကြားတမီးကြားချစ်သူတွေကြားနဲ့ဆွေမျိုးညီကိုမောင်နှမတွေအပြင်တငယ်ချင်းမိတ်ဆွေတွေကြားမှာပါရှိလာတဲ့ပြဿနာကိုဒေါသနဲ့အတူသွေးထွက်တန်ယူတိုက်ခိုက်ဖြေရှင်းတာတွေကိုလည်းအများအပြားတွေ့လာရပါတယ်။ဒါပြင်လည်းမူရည်စေဝါကြောင့်မိဘအရင်းကိုပြန်လည်တိုက်ခိုက်ရန်ပြုတာအပြင်မူရည်စေဝါကြောင့်ကျူးလွန်ကြတဲ့ပြစ်မှုတွေဟာလည်းမကြားမဝင်မနာတာအဖြစ်ကြားနေရပါတယ်။ဒီလိုအခြေအနေမျိုးတွေဟာပြည်သူလူထုကြားမှာစိုးရင်ကြောက်လန့်မှုတွေနဲ့အတူမလုံးကြုံတဲ့ဘဝမျိုးတွေကိုပိုင်ဆိုင်ထားနေရတယ်လို့ဖြစ်နေတယ်လို့မန္တလေးမြို့ကမတ်သက်စုအောင်ကပြောပြပါတယ်
။ပြင်ကိုသွားပြီဆိုရင်ကဟိုကုနာမှာတယောက်ယောက်ကနေပြီးတော့ကတ်လာတယ်ဆိုရင်တော့သူကဒီတိုင်းပဲသွားတာလည်းဖြစ်စီဖြစ်ကောင်းဖြစ်မယ်။ဒါပေမဲ့အဲ့လိုကတ်လာလို့ဆိုသူ့ကိုမတင်ကြဘူးပေါ့နော်။မတင်ကြဘူးဆိုတော့ကို့ဘာလုံးမှလည်းအနေနဲ့ပြုမှလားကို့စီရတဲ့တစ်ခုခုယူမှလားအဲ့လိုမျိုးတွေအထိကိုသွားရလာတာအဲ့လိုမျိုးတွေဖြစ်လာတယ်။နောက်တစ်ခုကတက္ကစီတွေပါငားပြီဆိုရင်လည်းကားနံပါတ်ကိုမှတ်တာသူကြားလောက်တဲ့ဟာနဲ့တယောက်ယောက်ကိုလှမ်းပြီးတော့ဖုန်းပြောတဲ့ပုံစံမျိုးနဲ့ဘဲဟုတ်ငါသွားနေတယ်ဆိုတော့သိအောင်လုပ်တာမျိုးတွေလုပ်ရတယ်။နောက်တစ်ခုကအိမ်နေမှာတိုက်ခန်းနေမှာဆိုအထူးသဖြင့်တကားမှာခောက်ပြီဆိုရင်တန်းပြီးတော့မဖွင့်ရသေးဘူးအချင်းကြီးကြည်ရပါဘူးဘယ်လိုလဲပါလဲဆိုတော့ကြည်ရမျိုးသွားတာရောလာတာနေရထိုင်တာရောအရင်ကတော့လုံးဝကိုမတူတော့ဘူးကိုယ့်ကိုယ်လည်းမလုံးချုံဘူးကိုကတနေ့ကိုကကိုယ့်ကိုယ်ကဘာလို့သွားမလဲဆိုတော့မျိုးပဲနေစင်မဲ့အဲ့လိုမျိုးချောင်းကြတာမျိုးကမနဲ့မိုးလင်းနေရအပြင်ထွက်တယ်အများမိုးချုပ်ပြန်လာအဲ့ဒီအမျိုးခံစားနေရတာမျိုးရှိနေတယ်
ရန်ကုန်တိုင်းဒေသကြီးမင်္ဂလာတို့မြို့နယ်ထဲမှာဖြစ်ပွားခဲ့တဲ့လေးလောင်းပြိုင်လူသတ်မှုနဲ့အတူမကြသေးခင်ရပိုင်းကပဲနေပြီးတော့တက်ကုန်းပင်လောင်းလမ်းမှာဖြစ်ပွားခဲ့တဲ့တက်မတော်အရာရှိတဦးနဲ့ဇနီးဖြစ်တဲ့ဆရာဝန်မတဦးတို့ဓာတ်အချက်ပေါင်းများစွာနဲ့တည်ခဲ့ကြတဲ့ပြဿနာတွေကလူထုကြားမှာထိတ်လန့်စရာတွေဖြစ်ခဲ့ပါတယ်။အခုဆိုရင်ကြက်တဲလာနေတဲ့စီးပွားရေးအခက်အခဲတွေကြောင့်ရောစိတ်ထွက်ပေါက်မရှိကြတဲ့လူမှုရေးမွန်းကျက်မှုတွေကြားမှာလူတွေရဲ့စိတ်ဓာတ်ဟာခက်ထန်ပြီးတော့ကြမ်းတမ်းလာတဲ့လူအတိုင်းဝိုင်းဖြစ်လာနေရကိုတွေ့ရပြီးဒါဟာစိုးရိမ်စရာဖြစ်လာနေတယ်လို့အမျိုးသမီးများအဖွဲ့ကွန်ရက်မြန်မာရဲ့ပဲ့ကန်ကော်မတီဝင်တဦးဖြစ်တဲ့မခင်လေးကသုံးသပ်ပါတယ်။
အဲဒီလိုပြဿနာတွေဖြစ်လာတဲ့အကြောင်းရင်းတွေကတော့အများကြီးရှိပါတယ်။ဟိုဥမာအဖြစ်လူတွေကစိတ်ကြီးပို့ပြီးတော့တန်းတန်းလာတယ်လို့တော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်။တစ်ခုခုပြဿနာဖြစ်လာရင်အတန်းဖတ်တဲ့နည်းနဲ့ဖြေရှင်းမယ်ဆိုတော့အလွယ်တကူနည်းနဲ့ဖြေရှင်းလိုက်တဲ့ဟာလည်းအင်တန်မှဆိုးွားပါတယ်။နောက်တစ်ခုကတော့ဒါကကျွန်တော်တို့ဘူးရစ်စေးဘွားအရက်သေးစားနဲ့ညသက်သက်နေမလားဆိုတာကိုလည်းကျွန်တော်တို့စဉ်းစားကြရဖြစ်ပါတယ်ပေါ့နော်။ခုနောက်ပိုင်းမှာတစ်ခါလဲဆိုရင်တော့ပေါ့နော်မိသားစုဝင်မဲ့ဖြစ်ဖြစ်စစ်တူနဲ့များချင်းမှလည်းတတ်မှုဖြတ်မှုတွေကအသေးရဲရဲဆက်ဆက်လုပ်တဲ့ဟာတွေကတော်တော်ရက်ဆက်တန်းကျုပ်တဲ့အနေသားဖြစ်နေတော့ကျွန်တော်တို့မြန်မာနိုင်ငံလုံးမှာအရင်ကစိတ်ပြီးမကြားရတဲ့ပြဿနာတွေကိုခုလိုတက်တက်လောက်လောက်ကြားနေရတာဒီတရားဝင်စိုးမိုးရေးကဩဘာတွေမြန်အားနည်းချွေရင်ဟဲ့လို့လေပေါ့နော်ဒါတွေကိုမြန်တင်းတင်းကျပ်ကျပ်ကြိုင်ကြွယ်တဲ့ရန်တရားကအားနည်းနေလို့လူတွေကပို့ပြော့ကျေလောလာလာဆိုစဉ်းစားကြရဖြစ်ပါတယ်
ဒီလိုအခြေအနေဆိုးတွေဟာမှုကင်းကြဆင်းရဲရဲတပ်ဖွဲ့တွေရဲ့ကင်တွယ်မှုတွေအပြင်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ရေးမှန်တိုင်တွေရဲ့ချို့ယွင်းအားနည်းချက်တွေကြောင့်ဖြစ်တယ်လို့မြင်ကြောင်းရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဒေါက်တာဒေါ်ညွညူတင်းကတော့အခုလိုထောက်ပြပါတယ်ရှင
်အထူးကကတော့ဒီအားတွေကိုဒါဖြည့်ဆင်းဆောင်ရွက်ရမယ်ရဲတပ်ဖွဲ့ရဲ့အင်အားလည်းအလွန်နည်းနေတယ်။နောက်ပြီးတော့ဒီလိုအကြမ်းဖက်မှုတွေဖြစ်လာလို့ရှိရင်လည်းအဲ့အကြမ်းဖက်မှုတွေကင်တွယ်တဲ့တရားရုံးလို့ပေါ့နော်အာဏာပိုင်တို့ကလည်းအရန်ဓာတ်တွေကိုကင်တွယ်ဖြေရှင်းတဲ့နေခါမှာအရန်ကိုပေါ့ပေါ့ရီတို့ကင်တွယ်တယ်လေ။အဲပြီးလို့ရှိရင်လည်းဒီအကြမ်းဖက်မှုတွေကျူးလွန်ပြီးတော့ထောင်ကျတန်းကျဖြစ်ရင်တောင်မှပေးတဲ့ပြစ်ဒဏ်ကတအားကိုနည်းတယ်လေ။နေတယ်ပြီးတော့တခါခဏခဏလဲဒီအချင်းသားတွေလျှော့တယ်ဆိုတော့ဒီအကြမ်းဖက်မှုကျူးလွန်တဲ့လူတွေကတခါလဲပြန်ပြီးတော့ခဏလေးနဲ့ပြန်ပြီးတော့ထွက်လာတယ်လေ။နော်ဒါကြောင့်မလို့ထောင်စွာကဟိုအိမ်သဘောမျိုးလို့ဟိုသဘောသဘောထားပြီးတော့အဲ့ဒါအပြင်ဟိုထွက်လိုက်ဝင်လိုက်နဲ့လုပ်နေတဲ့လူတန်းစားတရက်ပေါ်လာတာပေါ့နော်အဓိကကတော့တရားဥပဒေစိုးမိုးမှုမရှိတာမရှိတာလည်းပါတာပေါ့နော်ဒါကြောင့်မလို့ပို့ပြီးတော့ဒီထက်ဒီအကျန့်ဖက်မှုတွေရှော့ချဖို့ဆိုလို့ရှိရင်ဒီဟာတွေပေါ်မှာတရားဥပဒေစိုးမိုးမှုရှိအောင်လုပ်ပြီးတော့ရဲတပ်ဖွဲ့ရလဲတကယ်ကိုပဲဟိုထက်မြက်တဲ့ဒီတပ်ဖွဲ့ဝင်တွေအသက်စုဆောင်ပြီးတော့ပေါ့နော်စီမံချက်တွေနဲ့တတိယဆောင်ရွက်မှရမယ်မဟုတ်ရင်ဒီတိုင်းကတော့ဘလို့မှဒါတည်သူလူလူဘဝလုံးချုံမှုကိုမရှိဘူးလေန
ော်။တမရဟောင်းဦးသိန်းစိတ်ဆိုးရလက်ထက်မှာလူငယ်ချမ်းသာကွင်းနဲ့လွတ်ခဲ့တဲ့အကျဉ်းသားပေါင်း 11,500 ကျော်ရှိပြီးတော့အဲ့ဒီအချိန်မှာလူသက်မှုနဲ့ 2,300 ကျော်မဒိမ့်မှုနဲ့ 1,826 ဦးလွတ်ခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနကတာဝန်ရှိသူတို့ကပြီးခဲ့တဲ့ဇန်နဝါရီလအတွင်းကျင်းပတဲ့လွှတ်တော်ထဲမှာပြောဆိုထားပါတယ်။ အဲ့ဒီမှာခိုးဆိုးလူရဲမှုတွေနဲ့ချောင်ကျနေသူအများအပြားလွတ်မြောက်ခဲ့တာကြောင့်အခုဆိုရင်ခိုးဆိုးလူရဲမှုတွေဟာအရင်အထက်ပိုးပြီးတော့ဖြစ်ပွားနေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်ဒီလိုဝေဖန်ချက်ဒီအပေါ်မှာတော့သမရဟောင်းဦးသိန်းစိန်ရဲ့ပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်ခဲ့သူပြင်ကြားရေးဝန်ကြီးဟောင်းဦးရထွက်ကတော့ဒူးစိရိုက်မှုတွေနဲ့ရာဇဝတ်မှုတွေဘာကြောင့်ပိုပြီးများလာနေသလဲဆိုတာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်ရှင
်ကျွန်တော်တို့လက်ထက်မှာသုတ်ခဲ့တာကျွန်တော်တို့တောင်းကနန်းရှိတာပေါ့နော်သူ့ပြင်ဖို့ဆိုတော့ပြန်သုတ်ပေးလိုက်တဲ့လူပေါင်းတောင်းကနန်းရှိတယ်အဲ့တော့အဲ့ဒီထဲကအခုပြင်မှုကြီးတို့ကျွတ်နေတဲ့ထဲမှာအဲ့ဒီတော့ကလူဘယ်နှစ်ယောက်သုတ်ပေးလိုက်တဲ့အချင်းသားဟောင်းဘယ်နှစ်ယောက်ပါတယ်ဆိုတာမျိုးကိုတိတိကျကျပြောဘလို့မှဒါပိုကောင်းမယ်လို့ထင်တယ်ကျွန်တော်တို့ဒီသင်္ကန်းရဆိုတော့တောင်းဝန်းတိုင်းထဲမှာဆယ်ကနန်းလောက်ကပဲပြစ်မှုတွေကြံနေကျွလို့ဘလို့မှအရင်ယူခံတာဖမ်းခံတာရှိတယ်အခုချိန်မှာဖြစ်နေတာရဲရဲတခုခုမှားတာနဲ့ရှိသမျှအပြည့်အလုံးကိုရဲတပ်ဖွဲ့ဝင်ပုံချပြီးတော့လုပ်မယ်ဆိုတဲ့ခံစားချက်မျိုးတွေရှိနေတာတွေလုံးရက်တွေကိုတွေးနေရတယ်အဲ့လိုမျိုးရှိနေတော့အလုံးလုံးတဲ့ဝန်ထမ်းကမှားမှကြောက်တယ်မှားမှကြောက်တော့ကျွန်တော်ဘာမှမလုပ်တော့ဘူးဘာမှမလုပ်တော့ကျွန်တော်မှုင်းချုပ်တင်ကာကိုရမတိရောက်တော့ဘူးကျွန်တော်တော့အဲ့လိုပဲမြင်တယ်
အခုဆိုရင် NLD ပါတီဦးဆောင်တဲ့အစိုးရအုပ်ချုပ်လာတာ9လခန့်ရှိနေပြီဖြစ်ပြီးတော့အစိုးရတဲ့အနေနဲ့အဖက်ဖက်ကပြိုလဲပျက်စီးနေတဲ့မန္တလေးအသီးသီးကိုပြန်လဲတက်မှတ်ဖို့အတွက်ခက်ခဲစွာဖြတ်တန်းနေရခြင်းလည်းဖြစ်ပါတယ်။အထူးသဖြင့်တော့တနေ့တဲ့တနေ့ပိုးပြီးတော့ပျက်စီးရွယွင်းလာနေတဲ့တရားဥပဒေစိုးမိုးရေးအတွက်ဘလို့ပိုးပြီးတော့ကင်တွယ်ဖို့လိုအပ်ပါသလဲ။အမျိုးသမီးများအဖွဲ့ကွန်ရက်မြန်မာရဲ့ပဲကင်ကော်မတီဝင်တဦးဖြစ်တဲ့မခင်လေးရဲ့သုံးသက်ချက်ကတော့
တို့ရရဲ့ရတရားစီနိုင်ငံထဲမှာတော့မှုတင်းကြဆုံးရေနောက်ပြီးတော့ရဲရပေါ်ဆိုတဲ့ဟာမျိုးတွေကိုဦးစားပေးပြီးထည့်ထားတာတော့ကျွန်တော်တို့တွေ့ပါတယ်။ဒါပေမဲ့လက်တွေ့လုပ်တဲ့အခါမှာတော့ဟိုထူးခြားမှုတိတ်ပြီးတော့ရှိလာတာလို့မမြင်ရဘူး။အချို့မျိုးရတွေမှာဆိုလို့ရှိရင်ဟိုအပြစ်မှုတွေမပေါ်ပေါ်အောင်ဖော်ရမှာဖြစ်တဲ့အတွက်ဘာမှဟိုအပြစ်မရှိတဲ့လူတွေလည်းအတင်းအဓမ္မပေါ်အမှုဖြစ်အောင်လို့ဆိုပြီးတော့အမှုပေါ်တာမျိုးတွေလည်းခုချိန်ထိရှိနေတာတွေ့ရတယ်။အဲ့တော့လုပ်တဲ့ကိန်းတဲ့ပုံမှာအားနည်းချက်တွေရှိသလိုရဲဝင်နေအင်အားမလုံလောက်မှုဆိုတာကိုလည်းသူတို့ကိုယ်တိုင်ဝန်ခံထားတာရှိတော့ဒါတွေရောဘယ်လိုဖြေရှင်းလဲဆိုတာကိုတော့လည်းကျွန်တော်တို့စဉ်းစားကြည့်နေလို့ရှိတယ်
။မြန်မာနိုင်ငံရဲတပ်ဖွဲ့ကရောဒီလိုဒုစရိုက်တွေကိုနှိမ်နင်းကင်တွယ်နိုင်ဖို့အမှုမှန်တွေပေါ်ပေါက်နိုင်ဖို့အတွက်ဘယ်လိုစီမံချက်တွေနဲ့ဆောင်ရွက်နေပါသလဲ။နေပြည်တော်ကမှုကင်းကြစင်ရေးအဖွဲ့ရဲ့ညွှန်မှုရဲမှုကြီးအောင်စိုးဝင်းကတော့ RFA ကိုအခုလိုပြန်ဖြေပါတယ်ရှင်။
အော်ကျွန်တော်တို့ဒီအဓိကတော့အခုလုံတာ community policing ပေါ့အဲ့ဒါတော့တိုင်းနဲ့ပြည်နယ်အားလုံးလုံနေပါလေဗျအဓိကအပြင်အခုဘောပေါ့ဝန်ဆောင်မှုရှိရှိသောရဲလုံငန်းစနစ်ဆိုတာလက်တွေ့ကျွန်တော်တို့ဒါအကောင့်တွေဖော်နေတဲ့ရဲလုံငန်းစနစ်ဖြစ်ပါတယ်အဲ့ဒါတော့လက်ရှိတိုင်းနဲ့တိုင်းဒေသကြီးအားလုံးဟိုရဲတပ်ဖွဲ့တွေအားလုံးဒါကောင်တွေပုံပြီးဆောင်ရွက်နေတဲ့ရဲလုံငန်းလက်တော်ဆောင်နေရဲလုံငန်းစနစ်ဖြစ်ပါတယ်ဒါလည်းတိုင်းဒေသကြီးလိုက်ကိုလုံမယ်ဆိုရင်တော့ဒါခုနဆိုခဲ့တဲ့ပုဂင်းနေပါတွေဖြစ်ပေါ်တဲ့နေသားကိုသုံးတခုတိုင်းနာတာတချို့ကျွန်တော်တို့ထိချုပ်နိုင်မယ်လို့တော့ထင်မြင်စပါတယ်ဗျ
ဒါကတော့မှုကင်းကြစင်ရေးအဖွဲ့ရဲ့ညွှန်မှုရဲမှုကြီးအောင်စိုးဝင်းပြောပြခဲ့တာပါရှင်။တရားဥပဒေစိုးမိုးမှုကင်းတဲ့လူအဖွဲ့အစည်းတရက်မှာလုံခြုံဘေးကင်းမှုမရနိုင်သလိုလွတ်လပ်မှုစရာကလည်းအဓိပ္ပာယ်ရှိမှာမဟုတ်ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာအွန်ဆန်းစုကြည်ကပြောခဲ့ပူပါတယ်။တကယ်တော့ယဉ်ကျေးတဲ့လူမှုအဖွဲ့အစည်းရဲ့မှာလက်မခံနိုင်စရာကြေကွဲပွဲဖြစ်ရတဲ့ကိုကျူးလွန်ကြတဲ့ပြစ်မှုတွေကိုကြက်ကြက်မက်မက်ကာကွယ်တားဆီးဖို့လူချောင်းကိုလည်းတင်ပြလိုက်ရပါတယ်ရှင်။